တော်ရရှိမှာခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့မြန်မာနိုင်ငံရေးလောကအကဲကပုဂ္ဂိုလ်တယောက်ဖြစ်တဲ့ဒေါက်တာရံမျိုးသိန်းစာရေးဆရာဘလော့ဂါသတင်းစာဆရာကိုစီသူအောင်မြင့်နဲ့မန္တလေးကစာရေးဆရာစုငှက်တို့ဖြစ်ကြပါတယ်အခုမြန်မာနိုင်ငံရေးလောကမှာရွေးကောက်ပွဲကျင်းပပြုလုပ်မဲ့နေ့ရက်ကိုနိုဝင်ဘာလ10ရက်နေ့ဆိုပြီးတော့ကြည်လင်းကြေညာထားခဲ့ပြီးပါပြီဒီလိုနေ့ရက်သတ်မှတ်ပြီးလိုက်တဲ့နောက်ပိုင်းမှာနိုင်ငံရေးပါတီအသီးသီးရဲ့လှုပ်ရှားမှုတွေကိုလည်းပဲတက်ကြွလာတာမြင်ရတယ်လို့ပြည်သူတွေရဲ့စိတ်ဝင်စားမှုကလည်းပဲတော်တော်လေးပဲပေါ်ထွက်လာခဲ့ပါတယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမြင်တွေပဲလို့ရှိတယ်အခြေအနေတွေပဲလို့ရှိတယ်ဆိုတော့ကျွန်တော်တို့ဒီစကားဝိုင်းမှာဆွေးနွေးသွားကြပါမယ်အဲ့တော့ဒေါက်တာရံမျိုးသိမ်းမြတ်ဆက်ပြီးတော့ပြောစီချင်ပါတယ်အခုနောက်ပိတ်ဆုံးအခြေအနေမှာနော်သမရဦးသိန်းစိန်ကပြန်ပြီးတော့ရွေးကောက်ပွဲဝင်မလားမဝင်ဘူးလားဆိုတဲ့လူတွေအများစိတ်ဝင်စားနေကြတယ်အဲ့ဒါအပြင်ကြံ့ခိုင်ဖွံ့ဖြိုးရေးပြည်ခိုင်ဖြိုးပါတီကလည်းပဲပါတီတွင်မှာအုပ်စုအကွဲပြည့်ဖြစ်နေဆိုတဲ့သတင်းတွေကလည်းထုတ်ရနေကြတော့တော်တော်လေးတော့ဒီမြန်မာနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုတွေကများလာကြပြီပေါ့ဗျာအဲ့တော့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဘယ်လိုများသဘောရလဲဆိုတာဆရာအမြင်ကြီးကြားပြရစီခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေလက်ရှိအပြင်မှာထွက်နေတဲ့ကျွန်တော်တို့ပြည်ခိုင်ဖြိုးပါတီအတွင်းမှာအကွဲပြဲတွေဖြစ်နေတယ်ဆိုတော့အမြင်ကိုတော့ကျွန်တော်ကလက်မခံပါဘူးဗျဟုတ်ကဲ့ပြည်ခိုင်ဖြိုးပါတီတွင်မှာတကယ်တမ်းကတော့အဲတဘောဓာတင်မာသူနဲ့တဘောဓာပျော်ပြောင်းသူဆိုပြီးတော့အုပ်စုနှစ်စုခွဲပြီးတော့နိုင်ငံရေးဗျူဟာအရကစားနေတယ်လို့ကျွန်တော်ကနားလည်ပါတယ်နောက်ပြီးတော့အလားတူပဲအဲလက်ရှိသမရပြန်ရွေးခံမယ်အရွေးမခံဘူးဆိုတဲ့ကိစ္စအားလည်းပဲအဲနိုင်ငံကြီးကစားတဲ့ကစားကွက်တစ်ခုဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းတော့ဘယ်သူသမရဖြစ်မလဲဆိုတဲ့ကိစ္စဟာကျွန်တော်အမြင်အားဖြင့်2016ခုနှစ်နှစ်ဆန်းပိုင်းကျွန်တော်တို့လွတ်တော်အစည်းအဝေးတွေကိုပြန်လည်ခေါ်ယူပြီးတဲ့အချိန်ကာလနောက်ပိုင်းမှာဒါယတိပြပြောလို့ရမယ့်အနေအထားမျိုးရှိပြီးတော့အဲ့ဒီကာလမတိုင်ခင်မှာဖြစ်နိုင်ခြေရှိတဲ့သူတွေအမျိုးမျိုးကြားမှာဟိုအားပြိုင်မှုတွေကိုနိုင်ငံရေးဗျူဟာအရဖန်တီးပြီးတော့ပြည်သူလူထုကြားထဲမှာအမြင်ဝေဝါအောင်ထွေပြအောင်တော့အဲ့ဒီလိုနိုင်ငံရေးအရဗျူဟာမြောက်ဖန်တီးတဲ့ကစားကွက်တွေလို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့တော့ဆရာစုငက်ကရောခင်ဗျဘယ်လိုများအခုပြောသွားတဲ့အခြေအနေနဲ့ပတ်သက်လို့ဟိုရှုမြင်မိပါလဲဆရာစုငက်ရေ
ဟုတ်ကဲ့ပါခင်ဗျဟိုဆရာဒေါက်တာရံမျိုးသိန်းပြောသွားတဲ့ဟာတဘာဝကြပါတယ်အထူးသဖြင့်ဟိုလက်ရှိအာဏာရထားတဲ့ပြည်ခံဖြိုးပါတီနဲ့လက်ရှိဟလာနိုင်ငံရေးရန်ရာကိုမောင်းနှင်နေသောဟလာဒီပုဂ္ဂိုလ်များစိတ်ဝင်စားစရာကောင်းပါတယ်။ဘာကြောင့်လဲဆိုတော့2015ရဲ့အခင်းအကျင်းကလည်းဟိုသူတို့ရဲ့အခမ်းကဏ္ဍကဘာပဲပြောပြောကျွန်တော်တို့ကဒါစောင့်ကြည့်ရမယ့်အခမ်းကဏ္ဍဖြစ်နေတာကိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုဟာမျိုးကတော့ရှင်းတယ်ဗျာ။ဒေါအောင်ဆန်းစုကြည်ရဲ့ဟလာနာမည်နဲ့ဒေါအောင်ဆန်းစုကြည်ဆိုတဲ့ပုဂ္ဂိုလ်တူဒီရဲ့ဟလာဟိုကျွန်တော်တို့သင်ပေါ်မှုဟိုပဲနဲ့ဒီပါတီတစ်ခုလုံးရဲ့ဒီမိုကရေစီရည်တည်ချက်အပေါ်ကိုပဲကျွန်တော်တို့အားစိုက်တာကိုဒီကိန်းပြောကတော့ဒူးချင်းစီရဲ့ကျွန်တော်တို့ဘာခေါ်မလဲစေစားနိုင်မှုစွမ်းအားနဲ့ချုပ်ကန့်နိုင်မှုစွမ်းအားတွေကစိတ်ဝင်စားစရာကောင်းပါတယ်အဲ့တော့လက်ရှိသမရရွေးကောက်ပွဲထပ်ဝင်မဝင်သမရဖြစ်မဖြစ်ဆိုတဲ့ပြဿနာတွေအဘိုးကျော်ကြီးမင်းအောင်လှိုင်ကဒီဟလာနိုင်ငံရေးလောကထဲဝင်လာမလားဆိုတဲ့ပြဿနာတွေအဲဒူရရွှေမန်းနဲ့ဟလာအခြားသောဟလာဒီဒီကံမျိုးပါတီရဲ့လာထင်ရှားတဲ့ပုဂ္ဂိုလ်ကြီးရဲ့အခမ်းကဏ္ဍတွေဒါတော့ပြည်သူလူထုကစိတ်ဝင်စားကြတာကိုဘာကြောင့်လဲဆိုတော့2015ရဲ့အခင်းအကျင်းမှာသူတို့ရဲ့အပြိုင်မှုကလည်းဒါခုနမဲဆန္ဒရှင်ပြည်သူများကစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်အဲ့ဒါတော့လက်ခံပါတယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆရာစီသူအောင်မြတ်အောင်ခင်ဗျဒီခုနပြောသလိုပေါ့နော်ဟိုနိုင်ငံရေးကစားကွက်တွေဆိုတာအများအားရှိနေကြတာပဲလေဒီတော့ဒီပါတီတိုင်းမှာအကွဲပြဲဖြစ်နေဆိုတခြားပါတီတွေကဝန်တာကြမယ်ပါမယ်အဲ့တော့ဒီလိုပုံစံမျိုးပြောင်းများဖော်ထားရင်ကောင်းမလားဆိုတာမျိုးเนาะလှည့်စားတာတွေလည်းပဲရှိကောင်းရှိနိုင်တာပေါ့အဲ့တော့ကိုစီသူအောင်မြင့်အမြင်တွေပြောပါအောင်ဗျ
အဲကျွန်တော်ဒူးချင်းအမြင်အရကြတော့အဲပြည်ခံပြိုးပါတီတဲမှာအကွဲပြဲဖြစ်နေတယ်ဆိုတဲ့ကိစ္စကအတော်ထင်ရှားတဲ့ကိစ္စပါအဲ့ဒီဥစ္စာကဘာကိုအခြေခံပြီးဖြစ်တယ်လဲဆိုတော့အကျိုးစီးပွားဆိုင်ရာကိစ္စတွေမှာအခြေခံပြီးဖြစ်တယ်ဟိုအရင်စစ်အစိုးရခေတ်တုန်းကတော့ဒီတသွေးတသံတမိတ်နဲ့အာဏာရှင်ကအုပ်ချုပ်တဲ့ခါကျတော့ဟိုအာဏာအကူအပြောင်းတွေမှာသိပ်ပြီးတော့ပြဿနာမပေါ်ဘူးသူကနေပြီးတော့မှနေရာချသွားပြီးတယ်အခုလက်ရှိသမရဦးသိန်းစိန်နဲ့အစိုးရအဖွဲ့အစည်းဆိုတာပေါ်လာတယ်အဲအရင်အစိုးရလက်ထက်တုန်းကအဲ့ဒီစစ်အစိုးရလက်ထက်တုန်းက when you turn out a GJ Yabiroma or Giba Chanda, Ludi, Dodo Memiaga, Lodore, Yaldoyare, a good Lodore, Yaldoyare, Osune, Leshi, Debe, Apiembama, or Asoya, put in my yawn at Osunera, Apiemale, the Josiwa Saya, Piatanariga, Tennis Shadro, Quebian, and I do yard. So, time be maga, a good Leshi General Puzi, Ochobong, a chicken, Ubri, Yasu, yeah. စစ်ဥစားပေါ့နော်တမရကကွေဦးစီးကျုံနဲ့သမရတယောက်ကအုတ်ချုပ်တဲ့စနစ်ပုံစံမျိုးဖြစ်နေတယ်ဆိုတော့သမရရာဒူရတဲ့လူသားလျင်သူကအစိုးရဖွဲ့လို့ရတယ်ဟိုတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေသူခန့်လို့ရတယ်သူမှလုပ်ပိုင်ခွင့်နေအများကြီးရှိတယ်ပြီးတော့မှတပြိုင်နက်တည်းအဲ့ဒါကဘာကိုဖော်ဆောင်နေတယ်လဲဆိုတော့သူနဲ့သူခန့်နဲ့ဝန်ကြီးတွေအကျိုးစီးပွားတွေပါဖော်ဆောင်နိုင်တယ်ဆိုတာကအခ ဟိုတဖက်အုပ်စုနဲ့ဒီဘက်တဖက်အုပ်စုနဲ့အပြင်းထန်အသေးအံပြိုင်ဆိုင်နေကြရတဲ့ဥစ္စာကတော့ထင်ထင်ရှားရှားတွေ့ရတယ်လွှတ်တော်ဘက်ကလည်းလွှတ်တော်နီးနဲ့လုံနေသလိုမျိုးဒီဘက်ကအစိုးရအဖွဲ့ကလူတွေကလည်းအဲသူတို့နီးသူတို့ဟန်နဲ့ဒါတမတော်နဲ့ပူပေါင်းပြီးတော့မှအဲတမရတဏီယာရရည်အတွက်ကိုသူတို့အသေးအံလုံနေကြတယ်လို့တော့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟိုတမရဆိုတာကလည်းပဲဒီအစိုးရအဖွဲ့ကိုအခုမြန်မာနိုင်ငံရဲ့အခြေအနေမှာအစိုးရအဖွဲ့ကိုတမရကနေဦးဆောင်နေတယ်ဆိုတော့တမရကဘယ်လိုဖြစ်လာမလဲဆိုတော့အကုန်လုံးကစိတ်ဝင်စားကြတာပေါ့နောက်ပြီးတော့ခုနကကိုစီသူပြောသလိုပဲလုတ်ပိုင်ခွင့်အာဏာတွေကလည်းသူ့မှာရှိနေတယ်ဆိုတော့ဟိုဘယ်သူများဖြစ်လာမလဲပေါ့နော်အဲဒေါ်ဆန်းစုကြည်ကတော့ဒီတမရရာသူရဖို့အကြောင်းမရှိတော့ဘူးဆိုတော့သူ့ကိုတော့ဆက်ပြီးတော့ကျွန်တော်တို့မစင်းစားကြတော့ဘူးဒါပေမဲ့လို့ကြံတဲ့ထဲထဲမှာအကုန်လုံးဥရွှေမန်းတို့ဥသိန်းစင်ရများပြန်ဝင်မလားဥရွှေမန်းတို့ဘိုးချုပ်မင်းအောင်လည်းပါမလားဆိုတာဒါတွေလည်းလူတွေကသိကျင်နေကြတာလည်းအမှန်ပဲဗျ။အဲဒါပေမဲ့လို့တခုရှိတာကတော့ဒီတမရဥသိန်းစင်ပြည်ကဝင်မယ်မဝင်ဘူးဆိုလို့ကြေညာဒါကိုစောင့်ဆိုင်းနေကြတယ်ဆိုပေမဲ့လည်းပြည်သူတွေကမဲပြရမှာဥသိန်းစင်ကိုမဲပြမှာမဟုတ်ပဲတမနာရွေးတာကကျွန်တော်တို့ကဟာလာလွတ်တော်ကနေပြီးတော့ဒါဒုတမနာတွေရွေးပြီးတော့မှဒုတိယတမနာတွေတဆင့်ပြန်ရွေးမယ်ဆိုတော့ဒါကတော့ဓာတ်ရိုက်တော့ရွေးချယ်တဲ့ဟိုရွေးကောက်ဝယ်မျိုးမဟုတ်တော့ဟိုလောလောဆယ်တော့မလိုဘူးလို့ထင်ပါတယ်လေအဲဒါအပြင်ကိုပဲအခုပါတီတွေကလည်းပဲအခုတော်တော်ကိုပဲများနေအခုနောက်ဆုံးကြတာ90ကျော်နေပြီဆိုတော့အဲ့ဒီလိုနိုင်ငံရေးပါတီတွေများလာခြင်းအပြင်ဒီမိုကရေစီအင်အားစုတွေကမဲတွေကွဲပြီးတော့ပြန့်သွားမလားလို့စိုးရိမ်ပုံမှန်မှုတွေလက်ရှိနေတယ်။ဒါတော့ဒီလိုပါတီတွေများလာတဲ့အကြောင်းကကောင်းမှမလားမကောင်းဘူးလားဆိုတာလည်းပဲဆွေးနွေးစီစဉ်ပါသေးတယ်ခင်ဗျ။ဆရာဒေါက်တာရမျိုးသိန်းပြောပါအောင်ခင်ဗျ။
ကျွန်တော်အမြင်ကတော့ပါတီတွေများလာတဲ့အပိုင်းကိုကျွန်တော်ကနှစ်ပိုင်းမြင်ရမယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ
့။ပထမတစ်ပိုင်းကတော့ဟိုပါတီတွေများလာရတဲ့အကြောင်းဟာအဲအဲ့မတိုင်ခင်ကာလမှာနိုင်ငံရေးအရာပေါ့လေလွတ်လွတ်လပ်လပ်နော်ပါတီဖွဲ့စည်းပြီးတော့ဆောင်ရွက်ခွင့်တွေကိုအဲတော်တော်များများကန့်တက်ခံထားရတဲ့အခါကြတော့အခုလိုပါတီတွေဖွဲ့စည်းခွင့်လှုပ်ရှားခွင့်တွေပေးလိုက်တဲ့အချိန်မှာပါတီတွေများလာရတဲ့အကြောင်းတစ်ခုလို့ကျွန်တော်ကမြင်ပါတယ်နောက်တစ်ပိုင်းကကြတော့ဘာလဲဆိုတော့လက်ရှိအာဏာရပါတီကနေပြီးတော့နော်သူနဲ့ဟို proxy ပါတီတွေကိုတိုင်းသားဒေသတွေမှာရောမြန်မာပြည်မှာရောအစီအစဉ်တကြအကွက်ချပြီးတော့ဖွဲ့စည်းလာတဲ့အကြောင်းကလည်းဒုတိယအကြောင်းဖြစ်တယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ပါတီတွေများလာတာဟာဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အဲကောင်းတယ်လို့ပြောဖို့ခက်ပါတယ်နောက်ပြီးတော့ပါတီတွေဘလောက်ပဲများများပြည်သူလူထုအနေနဲ့နော်ပြည်တိုင်းပြည်နဲ့ပြည်သူလူထုအကျိုးကိုတကယ်လက်တွေ့ကျဆောင်ရွက်နိုင်မဲ့ပါတီနဲ့ခေါင်းဆောင်ကိုရဲရဲဝံ့ဝံ့ပြက်ပြက်သားသားမဲပေးဖို့လိုပါတယ်အဲ့ဒါမှသာလေကျွန်တော်တို့ရဲ့နိုင်ငံရေးအပြောင်းလဲဟာပြည်သူလူထုဘက်ကိုရောက်နိုင်တယ်လို့မြင်ပါတယ်အဲ့ဒီအပြင်တိုင်းရင်းသားဒေသတွေမှာတော့တိုင်းရင်းသားလူမျိုးစုတွေကိုကိုစားပြုတဲ့နော်ဒီမိုကရေစီဘက်ကရက်တီခဲ့တဲ့နော်မှတ်တမ်းအထောက်အထားအပြည့်အဝရှိတဲ့တိုင်းရင်းသားပါတီတွေကိုတိုင်းရင်းသားတွေကပြက်ပြက်သားသားမဲပေးဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ဆရာဆုငယ်တော့ခင်ဗျအ
ဲဟုတ်ပါတယ်ခင်ဗျဟိုပါတီတွေများတယ်ဆိုတော့ညာလေကျွန်တော်တို့ဟိုဒီပါတီတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်အဲစီယုံခွင့်သူတို့ရဲ့အရေးအသွေးတွေကိုဟိုပြဆိုခွင့်တွေဆိုတဲ့ကာလအတိုင်းတာအင်မတန်နဲပါသေးတယ်အဲ့တော့နဲတော့ဘယ်ပါတီကဘယ်လောက်ထိနိုင်ငံရေးနိုင်ငံအကျိုးကိုဘယ်လောက်လုံနိုင်သလဲဆိုတဲ့အဲသတ်မှတ်ချက်ကတော့ကျွန်တော်တို့မဲဆန္ဒရှင်တွေကြားထဲမှာဘလို့မှကျွန်တော်တို့စာဝါလို့မရသေးဘူးပေါ့ဗျာအဓိကဟာလာအာဏာရပါတီဖြစ်တဲ့ဒီခိုင်ဖြိုးပါတီသူကတော့အရင်အစိုးရရဲ့လူဟောင်းများဖြစ်တဲ့အတွက်သ ဟုတ်လားသူတို့လှုပ်ရှားမှုကိုတော့ပြည်သူလူထုကတော့တသက်လုံးကျွန်တော်တို့နှလုံးသားထဲမှာရှိနေတဲ့လှုပ်ရှားမှုတွေပေါ့ဗျာအဲဒါလိုပဲအဲ NLD ကတော့ကျွန်တော်တို့68ရေတော်ပုံကပေါက်ပွားလာတဲ့ပါတီကြီးဆိုတော့လေအဲဒါဟာလေကျွန်တော်တို့မျှော်လင့်ချက်နဲ့ဟလာတောင်းစားနေရတဲ့ပါတီကြီးအဲ့တော့ဘလို့ပဲများသည်ဖြစ်ပါစေဒီနိုင်ငံအတွင်းမှာဒီပါတီကြီးနှစ်ခုနဲ့တိုင်းရင်းသားပါတီတွေရဲ့အခမ်းအနားကဏ္ဍကအဓိကကျပါလိမ့်မယ်အဲ့တော့မဲဆန္ဒရှင်တွေအနေနဲ့လေဟလာကျွန်တော်တို့လွတ်လွတ်လပ်လပ်ရွေးချယ်ကြမယ်ဆိုရင်တိုင်းရင်းသားတွေမှာတော့ဒီနယ်တွေမှာတော့တိုင်းရင်းသားပါတီတွေရဲ့အစွမ်းအစဒီပြည်မမှာတော့ဒီဒီခိုင်ဖြိုးနဲ့ NLD ပါတီရဲ့အစွမ်းအစပေါ်မှာပဲဥတည်ပြီးတော့ရွေးကြမယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟိုကျွန်တော်တို့ဒီကတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကိုတော့ကြားဖြတ်မြင်းလို့သဘောထားနေတဲ့လူတွေလည်းရှိတာပေါ့လေအဓိကကတော့ NLD နဲ့ပြည်ခိုင်ဖြိုးနဲ့အဓိကလို့ရှင်းပြရမယ်ပွဲပါပဲကဲကိုစီစောမျိုးပြောအောင်ခင်ဗျဒီနိုင်ငံရေးပါတီတွေအမြောက်အများပေါ်ထွက်လာတဲ့ကိစ္စဘယ်လိုများမြင်ပါလဲ
ကဲအဲ့ဒါတော့ခုနကတော့ဟိုဆရာတွေပြောသွားသလိုပါပဲကျွန်တော်တို့စီမှာနိုင်ငံရေးလုတ်ပိုင်ခွင့်တွေပိတ်ထားတဲ့ခါကျတော့ဟိုဖွင့်ပေးလိုက်တဲ့ခါကျတော့ဟိုဘယ်သူမဆိုဒါထောင်ကြမှာပဲလေကိုစိတ်ကူးရှိရင်နောက်ဒီဥစားဗမာပြည်လိုနေရာမျိုးမှာဆိုဒါထောင်ခွင့်လည်းရှိတာ哦အဲ့ဒီမှာဟိုဗမာပြည်ရဲ့ဒီဖွဲ့စည်းပုံအရာပေါ့နော်ဒီဒီစီမင်းစည်းကမ်းတွေအရာဟိုအုပ်ရော်ရော်ကြောက်ရော်ရော်ဆိုတာလည်းရှိလာတယ်ဥမာတချို့နိုင်ငံတွေမှာဆိုရင်နိုင်ငံရေးပါတီဆိုတာကလုံးဝစီဝါရေးလုပ်လို့မရဘူးစီဝါရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်ဆက်လို့မရဘူးအဲကျွန်တော်တို့စီမှာကျတော့ဒီအစိုးရကသတ်မှတ်ထားပေးတဲ့ဟာမှာနိုင်ငံရေးပါတီတွေကိုသူတို့ကစီးပွားရေးလုပ်ဖို့တောင်တိုက်တွန်းနေသေးတယ်။ဒါကဟိုတော်တော်လွဲတဲ့ကိစ္စတွေ။အဲဒီတော့တကယ်တကယ်နိုင်ငံရေးလုံးမဲ့လူတွေထက်ကိုအကျိုးစီးပွားအတွက်နိုင်ငံရေးပါတီထောင်ရတဲ့လူတွေလည်းကျွန်တော်တို့တွေ့ရတယ်။နောက်ဒုတိယတစ်ခုကဒီ2020အတွေ့အကြုံအရဆိုရင်ဒီအစိုးရကနေပြီးတော့မှသူ့နဲ့ဟိုဟာဖြစ်တဲ့လူတွေကိုထောင်ခိုင်းတဲ့ဟာတွေလည်းအဲ့မှာတွေ့ရတယ်။တွေ့တော့ဒီ၄နှစ်တာကာလအတွင်းမှာအစိုးရကဒီနိုင်ငံရေးပါတီများချင်းကိုသူအတုံးချတာတွေလည်းရှိတယ်ဥပမာဘာလဲဆိုတော့ NLD ကနေပြီးတော့မှပြည်စုံခွင့်တောင်းမယ်အဲဒါကျွန်တော်တို့တွေးပြရစီပေါ့အစိုးရနဲ့တွေးပြရစီဒီဒီ NLD ကတွေးပြရစီသူတို့စီကဘာပြန်ပြောလဲဆိုတော့အာပါတီဆိုတာခမရတို့တပါတီတည်းမဟုတ်ဘူးပါတီတွေအများကြီး40ရှိတယ်50ရှိတယ်ခမရတို့ပဲတွေးလိုက်ရင်သူတို့ကိုဒန်းတူမဖြစ်ရကြမယ်ဆိုအဲ့လိုအတုံးချတာတွေလည်းရှိတယ်တကယ်တကယ်ကြားတဲ့ခါကျတော့ပြည်သူလူထုမဲပေးလိုက်ပြီးတဲ့ခါကျရင်တော့ရှင်းသွားလိမ့်မယ်အဲ့ဒီခါကျရင်ပြည်သူလူထုထောက်ခံမှုမရှိတဲ့ပါတီတွေကသူနီးသူဟာနဲ့သူကြံ့ရင်မှာပဲဒါပေမဲ့ဗမာပြည်မှာခက်တာကခုနကတော့ကျွန်တော်ဟိုပြောတဲ့ထဲမှာပါတယ်အကျိုးစီဟိုစီးပွားရေးတွေပါလေလှုပ်လို့ရတဲ့ခါကျတော့အခုစီးပွားရေးလိုက်လုပ်နေတဲ့ပါတီတွေအများကြီးရှိနေတယ်ဟိုနယ်စပ်တွေမှာလိုက်လုပ်နေတာတွေမြို့ပေါ်မှာလိုက်လုပ်နေတာတွေကျွန်တော်တို့ကသာနည်းနည်းပါလောက်ပဲသိတာအဲ့လိုမျိုးတွေဖြစ်နေတဲ့ခါကျတော့ပါတီတွေနည်းချင်းများချင်းကပါတီတွေများတာကကောင်းတယ်ဒါပေမဲ့ပါတီတွေကိုအဲ့လိုမျိုးများတာကိုဟိုအစိုးရဘက်ကအတုံးချတာတွေနောက်တစ်ခုကစီးပွားရေးလှုပ်ခွင့်ပေးတာတွေအဲပြီးတော့မှနောက်ဟိုတလောတော့ဆိုသတင်းထွက်သေးတယ်အဲ့ဒီပါတီတစ်ခုကိုဒီရုံးကအတွက်မြေနေရာရှောက်ခိုင်းတဲ့ကိစ္စတွေပါတွေအစိုးရကအဲ့ဒီနည်းတွေနဲ့ရှောက်လုပ်နေတဲ့ဟာတွေကတော့ဒါတွေကတော့မကောင်းဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒေါက်တာရံမျိုးသိန်းလည်းပြန်ပြီးတော့ပေးပြရစီခင်ဗျာအဲ့တော့အခုပြောခဲ့ဆိုခဲ့တဲ့သုံးသပ်ချက်တွေပုံမှန်ဆရာအနေနဲ့ဘယ်လိုများမြင်ပါသလဲဒီမဲဆန္ဒရှင်တွေကိုတက်ဆိုင်ရာဟာလားအစိုးရအာဏာပိုင်တွေပါတီတွေကနေပြီးတော့ပညာပေးမှုနော်ရွေးကောက်ပွဲနဲ့ပတ်သက်လို့ပညာဖြန့်ပေးမှုတွေရောလုံလုံလောက်လောက်ရှိလို့ထင်ပါလား
အဲကျွန်တော်အမြင်ကတော့အဲရွေးကောက်ပွဲနဲ့ပတ်သက်ရင်ပေါ့လေကျွန်တော်တို့ပထမဆုံးကြည့်ရမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပါပဲအဲတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုပါတီရဲ့ထိပ်တန်းခေါင်းဆောင်ဟောင်းတဦးနဲ့တွတ်တော်ကိုယ်စားလှယ်ဟောင်းတဦးကဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတာကဒီရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတနိုင်ခြေကိုအများကြီးထိခိုက်နိုင်တယ်လို့မြင်ပါတယ်နောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေတော့ကျွန်တော်တို့ခရိုင်တွေမှာဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အစင့်စင့်ဟာလေးပဲအဲတမတော်အရာရှိအငင်းစားတွေကိုအဓိကကြောရိုးတဲ့ဖွဲ့အဲချိတ်ဆက်ပြီးတော့ဖွဲ့စည်းထားတဲ့အနေအထားမျိုးဖြစ်နေတာကိုတွေ့ရပါတယ်အဲနောက်အခုလက်တလုံးကျွန်တော်တို့ကြုံတွေ့နေရတဲ့မဲစင်းတွေမှားယွင်းမှုအပိုင်းဟာလေးပဲကျွန်တော်အများအဖြစ်အဓိကတာဝန်ရှိတာကပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဆက်ဆက်ရင်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုဖွဲ့စည်းတဲ့ပြည်တော်စုအစိုးရရဲ့သမဏမှာတာဝန်ရှိပါတယ်။အဲဒီအခါကျဒီမဲစင်းတွေဟာပြည်သူလူထုကစစ်ဆေးရမလို့ပဲနဲ့တခါတည်းမှန်ကန်တိကျနေရမယ့်အနေအထားမျိုးမဖြစ်တာဟာတမင်ဖန်တီးပြီးလုပ်ကြလားလို့ယူဆရတဲ့အနေအထားမျိုးဖြစ်နေတာကိုတွေ့ရပါတယ်။အဲကျွန်တော်မြင်ကတော့ဒါမဲရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတဖို့အရေးကြီးပါတယ်အထူးသဖြင့်ကျင်းလက်ဒေသတွေကျင်းလက်ဒေသတွေမှာလွတ်လပ်ပြီးတရားမျှတဖို့အရေးကြီးပါတယ်နောက်ရွေးကောက်ပွဲအလွန်ကာလမှာ
Adi juga buaya syarat ku, naun pola macam tu tau, tamu tau ha, alihnya ati mah piu biru, pasimu cikgu ubi ni ni anak tu piang ye ku, tiri caca lomai mulu adelu, cina orang ni mana?
Okay kmiya, siapa sungai kau kmiya, jolo jawab dia.
Okay kmiya, aku cina orang netang sengah juga buaya lo. ปีดูรู้เนี่ยเสวนสามุดได้ด่าโยนเนี่ยตัวเจ้าหาจันโอรู้ด้วยที่ก็พิจารณาถูกเช่นนี้ไปบางอย่างเลยสอนนักท่องเที่ยวงาโรอะไรผู้มาจากที่ไหนนักท่องเที่ยวมานักเก็บมาโซอาร์มาดีบิวเกอร์เนี่ยพอดีบ่งอีด่าอะไรจันโอรู้ลูกสาวเนี่ยอยู่กับผัวมุลูจันโอรู้อยู่กับผัวตัวเองมั่งมุดีเนี่ยดูถ้าหาแต่นักท่องเที่ยวเนี่ยมาจันโอรู้อาเบียบเบียวจันโอรู้ปีดูรู้เนี่ยสันนะอารมณ์จะว่าเก็บไป ตัวเลยในท้องสนิทดวงสันตุจิตลดลาบินเอาไปอันนี้บาดีก็ยุ่งกับเวียนวันไรเดชิมาดอลูรีเอมีองค์เล่นเจดีฮะอู้วิโรดขามยามยินเดลลาวาเลยยินเดลลาวิดวงสันตุจิตลดตัวเลยอะไรยาวเด็กกาลาน่าอะไรดมรานเนี่ยดมรานไอ้หนุ่มมาบูจังสันชิมาดูด้วยส่งไรเด็กกาลาลินเอาไปลดตัวเลยมาจันโอรุลูจินโตพอดีวงยินเสียงยืนเนี่ยดูดมุสิลันยองโมกุตัวเต็งคนยี่ยาลาเมลุมีองค์เล่นเจจาวาเล นอกไปมาจันโอรุล่ะชินีเรียรอมีอะไรได้เลยบรังกิซารีนอกจากคุณน้าสาวนี่เนี่ยจันโอรุล่ะเลบรังจังนาเกซารีนอกที่เดียบูซูร่าก็ล่ะอีกเดียสุดโดเรมาเวที่กันอุบลยินเสียงยี่ผมมาเลดงช่องเนี่ยน่าจะกูซาลงเกซารีช่วงหนึ่งตัวเจนฮารีฮะจันโอรุอาลงเย่สิบเจ็ดเลบเจ็ดพิษมาเลยสิบเจ็ดเลบเจ็ดฮะแล้วสิอันนั้นยาสูยาอพยเนี่ยที่กันพิวปารีอโบมานึกว่าชีทาร์เอ็นยูอดีเนี่ยดู ในรีบารีเนี่ยดองสันสุจิบอมยองลินเจดีฮาเลยไม่สนใจสิ่งพิรุณยาพูดฮะตัวเราลีกูสิ่งเดียวเดียวที่ตัวเลยแต่จอมุนในท้องสังหารจันโอรุนุ่มมามาจิมบาร์เลยอยู่กับบัวฮะอีดูรู้ยังเสวนสามุจอเนี่ยตัวเจนฮาเลยจันโอรุด้วยอ๋อเสียงมันกังเสียดคู่กันแต่จอมจันโอรุที่บอมมาล่ะไม่สนใจสิ่งเดียวเนี่ยเป็นเล่าที่อาเดียวเนี่ยล่ะกูพิสิจินโดบารีเนี่ย
กูสนาโก้รู้แล้วสวบลูพอทุนไหนมาเลสูระฮะจันโอรุยินดีมามาสั่งจีนี่อะไรได้ยินได้เพี้ยนดีวะเลยโอ้บาร์เลยขมิ้นโอ้บาร์เลยกูรู้จันเนี่ยกองสังกูรู้จันเนี่ยกูสเลยรีนี่อาญาลาบูตัวกูรอแต่ปีดูไรมาไม่สนใจเนี่ยมาตามวิชิจับบาร์เลยยูกับเว็บดูเต็มว่าดูเนี่ยไม่ใช่มาบูสเลยมีมิวชูจอมมิวอะไรลงวะมาอาซาบาวเลยแกกูสิดูอามิวขมิ้น
นี่ก็จะเนี่ยพี่บ่าวก็มีแกกูสอนชีเดอรีดิโอรู้ยุคตันรู้อะไรสู้อะไรเทมาเป็นชีเดขาจารอที่ยุคกับเวสัยอ่ะที่เป็นยาเป็นมูดีนู้นจะมูดีบารีจันโอรุมาลงไหนแต่แม่เป็นรู้แบบพี่บ่าวคนนั้นว่าหูพี่ตัวบีดลูกบ้าเป็นที่ลามันนั่นที่ยุคกับเวก้าตัวยี่จีเนี่ยตัวดอกกูยี่จีเนี่ยยุคกับเวโลจันโอรุมีมาเลยตัวเรื่องนั้นก็ยังพูดยี่จีก็รวยยัง
มีว่าชีเดียนอาซูเดียกงลงอ่ะเว้นพี่ยันยาร์เอ็กขาจารอปีดูดูอันนี้เนี่ยกูไม่เป็นกุญยาวอย่างโลว่าไม่พี่ไม่เป็นพี่กูพิชเนี่ยปงจังกูลูกเป็นไทยไม่อันนี้ปาร์ตี้ลมโยกูลูกบ่กูลมโยกูไม่เป็นกูลูกโลเมอันนี้ลูกพี่ลาวเลยนั่งยี่ปาร์ตี้เดียร์เลยไว้ไม่รู้สิ่งยาวบุลูเมลูรู้จันโอเทมาเลยโอ้บาร์กี้มั้ยไอ้รู้กูน่ะพี่เดสกาลูเว้ยปีดูไรปีดูไรงะที่สนามไม่เป็นกุญยาอ๋องจู จูซาจับบุน้องน้าพี่รักกันสนามไม่เป็นกุญยาบุสุรุษีเมื่อเส้นหนึ่งเรามาคุยมีนามะคุยมีตาสุรีมันมันกังงาพาวเวนบุสุรีกาเลยเบ็ดกะยี่จีรับยามาโยอากูมาอยู่ในเรื่องสุรีกิสากะเมื่อเส้นหนึ่งมาคนเสียยากันนู้นเสียยากันนู้นมาเรื่องสุรีกิสาลีกะกบ้ากะจ้าลูรามะกามาวสุดท้ายรู้มาว่าเสียยามิวเต็งจอดตัวลูกเป้น้องนั่นเป็นเพื่อนหนูตีกะจ้าวมันมามาเอามีแต่ไม่นักการมีมาทารุลามุติยูสุรามิวเพื่อการเล่นเพื่อนไหนนับเป้แกเรื่องนี้ก็จะอยู่ในเรื่
ပေါ်မှာကျွန်တော်တို့ဟိုပြည်သူလူထုရဲ့ပေါ့လေစိတ်ဝင်စားမှုနည်းအောင်လေပဲအဲကျွန်တော်အမြင်အားဖြင့်လက်ရှိအစိုးရကအဓိကဟိုတာဝန်ရှိတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်သူလူထုအများစုဟာလုံခဲ့တဲ့ဈေးနှစ်တာ၅နှစ်ကာလအတွင်းမှာပို့ပြီးတော့ဆင်းရဲလာပါတယ်ပို့ပြီးတော့ကြက်တဲလာပါတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ပေါ်မှာစီးပွားရေးရဝင်တော့ဝင်ပို့ဟာပို့ပြီးကြီးမားလာပါတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ဟာနေ့စဉ်စားဝတ်နေရေးကလွဲရင်အခြားကိစ္စတွေကိုစိတ်ဝင်စားနိုင်ဖို့အချိန်နည်းလာတာကိုတွေ့ရပါတယ်အဲ့ဒါကိုတစ်ဖက်ကပြန်စဉ်းစားကြည့်မယ်ဆိုရင်ပြည်သူတွေရဲ့ဘဝပို့ပြီးတော့ဆင်းရဲကြက်တဲလာတယ်အဲ့ဒီအနေအထားကြောင့်မလို့ကျွန်တော်တို့ကလက်ရှိအချိန်မှာအစိုးရအပြောင်းလဲတစ်ခုကိုမဖြစ်မနေလိုအပ်နေပြီလို့
မြင်ပါတယ်အဲ့ဒီအခါကျတော့လက်ရှိနိုင်ငံရေးပါတီတွေထဲမှာအဓိကအစိုးရဖွဲ့နိုင်တာဟာနော်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲရှိတဲ့အတွက်ကြောင့်မလို့ပြည်သူလူထုဘက်ကရက်တည်တဲ့ပါတီနဲ့ခေါင်းဆောင်ကိုပြက်ပြက်သားသားမဲပေးပြီးတော့တမရအဖြစ်တင်မြောက်နိုင်အောင်ပြည်သူလူထုတရက်လုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ကျွန်တော်ကတော့ညီညွတ်အနေနဲ့ပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဆရာစုငဲ့ကဖြည့်ဆွတ်ဆရာရှိပါသေးလားခင်ဗျကျွန်တော်တို့
ပြည်စုံပါတယ်
ပြည်စုံပါတယ်เนาะဟုတ်ကဲ့
ဒီကတော့ခုနဟောပါပါပဲအားလုံးဒီရည်ကြီးသောတကယ်အလဲပြောင်းတစ်ခုမှပြည်သူလူထုပါဝင်ပြီးတော့သက်ဆိုင်ရာပါတီကြီးများနဲ့ဒီခေါင်းဆောင်တွေရာရောက်ရှိလာနိုင်သောပုံပုံများအားလုံးဒီတိုင်းပြည်အတွက်ဆိုတဲ့စိတ်ကောင်းစေတနာကောင်းတဲ့အဓိကကျွန်တော်တို့အမျိုးသားရင်ကြားစေရေးဟာအမှန်တန်ရည်ကြီးပါတယ်ညီနိုင်ပူးပေါင်းဆောင်ရွက်ခြင်းနဲ့တိုင်းပြည်ကောင်းကျိုးကိုဆောင်ရွက်နိုင်ကြပါစေလို့ပဲကျွန်တော်ဆန္ဒပြုပါပါ
ကောင်းပါပြီခင်ဗျာကောင်းပါပြီကျွန်တော်တို့အခုဒီမှတ်ချက်တင်နေပဲဒီသကဝိုင်းကိုညီကုန်းချုပ်ပြစေခင်ဗျာအခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်နိုင်ငံရေးအကဲကပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာရံမျိုးသိန်းမန္တလေးကစာရေးဆရာစုငဲ့နဲ့ဘလော့ဂါသတင်းစာဆရာကိုစီသူအောင်မြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ